Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်အောက်တိုဘာလ2ရက်ကြာပြင်းနဲ့ညနေပိုင်းအစီအစဉ်တွေကို line to meter 16.25 ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။တော်တော်ရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမနန်းလောပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူသွားမှာပ
ါကျွန်တော်ကတော့ဇောင်းဝလိုက်ပါဒီနေ့ညနေမှာထူးခြားတဲ့သတင်းတွေကတော့တရုတ်အစိုးရနဲ့နှိစက်တဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးဒီကနေ့ကြာသပတေးနေ့မှာယာရုကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုသွားပါတယ်အနောက်အာဖရိကတိုက်မှာလူပေါင်း 3,300 ကျော်သေဆုံးခဲ့ပြီးဆိုးဝါးတဲ့အီဘိုလာရောဂါပိုးကိုဆုံးဖြတ်ချက်ချပြီးတော့တိတိကျကျတိုက်ဖြတ်ကြဖို့ဗြိတိသျှနိုင်ငံခြားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်အချင်းထောင်မှာဒီတဲ့အချင်းကြခံနေရတဲ့တက်ကြလှူရှာသူကိုထင်ကျော်ဟာအစံကခံဆန္ဒပြနေပါတယ်ဒီလိုသတင်းတွေပြင်တခြားထူးခြားနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်းပါးတွေထဲမှာတော့အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံရဲ့ဦးဆောင်မှုအခမ်းအနားနဲ့ပတ်သက်လို့
I think US foreign policy towards Burma reflects Burma which is US foreign policy is in transition Burma is in transition
ဒေါက်တာဆာဒူလီမာရီပြောတော်တာပါရှင်ဒီအကြောင်းကိုမကြခင်အပြည့်အစုံနားဆင်ရမှာပါနောက်ပိုင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြည်တီမြို့မှာ SSA မြောက်ပိုင်းနဲ့အစိုးရတပ်အကြားတိုက်ပွဲတွေဘာကြောင့်ဖြစ်ပွားခဲ့ရတာပါလဲရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီကနေရှမ်းပြည်ညညရေးတည်ဆောက်နိုင်ဖို့ဒီကနေ့မနေ့ထိုင်းနိုင်ငံဘတ်ကောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့တဲ့ပွဲကိုပြည်ထောင်စုဝန်ကြီးဦးအောင်မင်းတက်ခဲ့တဲ့အပေါ်ရှမ်းလူမှုအဖွဲ့အစည်းတွေရဲ့အမြင်တွေအပြင်အာဆီယံနိုင်ငံလက်ရှိဥက္ကဋ္ဌမြန်မာနိုင်ငံနဲ့အမေရိကန်အစိုးရရဲ့ဆက်ဆံရေးအကြောင်းတွေ့ဆုံဝေမျှချက်တွေကိုနားဆင်ရမှာပါအခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးရအောင်ရှင
်တရုတ်ဆိုရနဲ့နှိစက်တဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးဒီကနေ့ကြာသပတေးနေ့မှာယာတုကနှုတ်ထွက်မပေးဘူးဆိုရင်သူတို့အနေနဲ့အစိုးရအစအဦးတွေကိုတင်ပိုက်ဆန္ဒပြသွားမယ်လို့ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကချင်းချောက်ထားပါတယ်အုပ်ချုပ်ရေးမှူးလွန်ချုံရင်းကိုကြာသပတေးနေ့ဒေသစံတော်ကြီးညသကောင်အထိနှုတ်ထွက်ဖို့ဆန္ဒပြကြောင်းသားတွေကအချင်းပေးထားတယ်လို့ကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရဟောင်ကောင်ကျွန်းမှာရှိတဲ့မစ္စတာလွန်ရဲ့ရုံးရှိမှာစခန်းထိုးဆန္ဒပြနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေကလေးကထောင်တောင်းချီတဲ့ဆန္ဒပြသူတွေမြို့စိတ်ပိုင်းနေရာအတော်များများများဖြန့်ကျက်နေရာယူဆန္ဒပြနေကြတာဖြစ်သလိုအစိုးရအစအဦးတွေကိုတင်းယူမဲ့ကိစ္စကတော့ဆန္ဒပြသူတွေအတွက်ကြီးမားတဲ့အရှင်မြင့်လှုပ်ရှားမှုဖြစ်ပါလိမ့်မယ်။ဆန္ဒပြသူတွေတတ်မှတ်ပေးထားတဲ့နောက်ဆုံးအချိန်နီးကာလနဲ့အမျှဆန္ဒပြသူတွေအစိုးရအစအဦးတွေကိုထိန်းချုပ်လိုက်တာဒါမှမဟုတ်ပိတ်ဆို့ဖို့ကြိုးစားတာတွေဖြစ်လာရင်တင်းတင်းကြပ်ကြပ်ပြန်လဲတုံ့ပြန်သွားမှာဖြစ်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကသတိပေးထားပါတယ်။အုပ်ချုပ်ရေးမှူးလုံးကတော့ယာရုကနေဆင်းပြဲမဲ့ပုံမပြသေးသလို2019ခုနှစ်ရွေးကောက်ပွဲမှာလူတိုင်းမဲပေးခွင့်ရှိရေးကိုလက်မခံတဲ့တရုတ်အစိုးရပေါ်ဒေါသထွက်နေကြတဲ့ဆန္ဒပြသူတွေနဲ့တွေ့ဆုံမှုကိုလည်းညှင်းဆို့ထားတာဖြစ်ပါတယ်ဒီတော့တွင်ဟန်ကောင်မှာဆန္ဒပြပွဲတွေဆက်လက်ပြုလုပ်နေမယ်ဆိုရင်မတည်ငြိမ်မှုတွေနဲ့ဆိုးရတဲ့နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့တရုတ်အစိုးရကပုံထုံးနဲ့မှာသတိပေးပြောကြားလိုက်ပါတယ
်ဒီဟန်ကောင်ဆန္ဒပြပွဲတွေကိုထောက်ခံတဲ့အနေနဲ့ဖိလစ်ပိုင်ကတရုတ်ကောင်စစ်ဝင်ရုံးရှိမှလူတချို့ဒီနေ့ထိကင်ဆန္ဒပြခဲ့ကြပါတယ်တရုတ်ဆိုရအနေနဲ့ဟောင်ကောင်ဆန္ဒပြသူတွေကိုအင်အားသုံးမဖြစ်ရှင်းဖို့ဒီဖိလစ်ပိုင်ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်ဟောင်ကောင်မှာတပတ်ကြာလာတဲ့ဒီမိုကရေစီဆန္ဒပြပွဲတွေကိုထောက်ခံတယ်လို့ကြေညာပြီးအက်ဘာယန်ပါတီအဖွဲ့ဝင်50ခန့်ဟာဒီဟောင်ကောင်ဆန္ဒပြပွဲသင်္ကေတဖြစ်တဲ့အဝါရောင်ထီးတွေကန်ပြီးမနီလာမြို့တော်ကတရုတ်တန်ရုံးရှိမှဒီနေ့ဆန္ဒပြခဲ့ကြတာပါအခုလိုဆန္ဒပြရမှာအမဲရောင်ထီးတချို့လည်းတုံးခဲ့တာကတော့ကမ္ဘာစီးပွားရေးအချက်အချာဖြစ်တဲ့ဒီဟောင်ကောင်ကဆန္ဒပြပွဲတွေမှာတရုတ်စိုးရရဲ့ဒီမိုကရေစီမကျတဲ့ပုံရိပ်ကိုထင်ရှားစေဖို့ဖြစ်တယ်လို့ဆန္ဒပြသူတွေကဆိုပါတယ်တကယ်တော့ဟောင်ကောင်ကျောင်းသူကျောင်းသားတွေအနေနဲ့လုံထင်းရဲတွေရဲ့မျက်ရည်ယိုပုံထံကာဖို့ထီးတွေကိုအကာအကွယ်ယူပြီးဆန္ဒပြခဲ့ကြတာပါဒီဖိလစ်ပိုင်ဆန္ဒပြပွဲခေါင်းဆောင်တူဖြစ်တဲ့ Walden Bell ကအခုလိုဆန္ဒပြရတာကတရုတ်စိုးရအနေနဲ့ဒီကိစ္စဥပဒေလုပ်ငန်းစဉ်ချပြီးငြိမ်းချမ်းစွာဖြေရှင်းပေးဖို့နဲ့ဆန္ဒပြပွဲတွေကိုအကျမ်းမဖက်ဖို့ပါလို့ဆိုပါတယ်တောင်တရုတ်ပင်လယ်နယ်စပ်ငင်းပွားမှုဆိုင်ရာဖိလစ်ပိုင်အဖွဲ့တစ်ခုကလည်းဒီမနီလာကဆန္ဒပြပွဲကိုထောက်ခံခဲ့ပါတယ်တကယ်တော့ဖိလစ်ပိုင်နိုင်ငံသားထောင်ပေါင်းများစွာဟာဟောင်ကောင်မှာအင်ပေါ်လုပ်နေကြပြီးဒီလုပ်ငန်းကနေဖိလစ်ပိုင်အတွက်ဝင်ငွေအများကြီးရစေပါတယ်တစ်ချိန်တည်းမှာနယူးယောက်ဆန်ဖရန်စစ္စကိုဘော့စတန်ရှီကာဂိုမြို့ကြီးတွေပါဝင်အမေရိကန်နိုင်ငံမြို့ကြီး40မှာလည်းဒီဟောင်ကောင်ဆန္ဒဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေကိုထောက်ခံတာပြဖို့ကျောင်းသူကျောင်းသားတွေကမနေ့ကစူဝေးဆန္ဒပြခဲ့ကြပါတယ်ထီးတော်လိုင်းရေးလို့နာမည်ပေးထားပြီးအမေရိကန်ကျောင်းသူကျောင်းသားတွေကဆန္ဒပြခဲ့ရမှာဆန်ဖရန်စစ္စကိုဆန္ဒပြပွဲမှာလည်းထီးတွေကင်ပြီးဆန္ဒပြခဲ့ပါတယ်ခင်ဗျာ
အနောက်အာဖရိကတိုက်မှာလူပေါင်း 3,300 ကျော်သေဆုံးခဲ့တဲ့အထိဆိုးဝါးစွာဖြစ်ပေါ်နေတဲ့ Ebola virus ပိုးကိုပြတ်သားစွာဆုံးဖြတ်ချက်ချတိုက်ဖြတ်ကြဖို့ဗြိတိသျှနိုင်ငံရဲ့ဝန်ကြီး Philip Hammond ကတိုက်တွန်းလိုက်ပါတယ်။အဲဒီလိုလှုပ်ဆောင်ခြင်းအပြင်ထောင်ပေါင်းများစွာသောပြည်သူတွေရဲ့အသက်ကိုကယ်တင်နိုင်မှာဖြစ်တယ်လို့ယောဂါပိုးထိမနိုင်သိမရဖြစ်တဲ့အထိကြီးထွားလာမယ့်အန္တရာယ်ကလည်းကာကွယ်နိုင်မှာဖြစ်တယ်လို့လန်ဒန်မြို့မှာဒီကနေ့ကျင်းပတဲ့ညီလာခံအတွင်းနိုင်ငံရဲ့ဝန်ကြီးကအဲဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ Ebola ရောဂါတိုက်ဖြတ်ရေးအတွက်အခုနှစ်ကုန်ပိုင်းမှာအလူရှင်များညီလာခံမကျင့်ပါခင်ဒီယောဂါရဲ့ဆွေးဝါးတဲ့အန္တရာယ်အကြောင်းပုံမသိရှိလာရေးမိပေါင်းထုတ်ပြတဲ့ညီလာခံတစ်ခုကိုဗြိတိန်နဲ့ဆီရာလီယွန်နိုင်ငံတို့ကပူးတွဲကျင့်ပါတာဖြစ်ပါတယ်။ Ebola ရောဂါပိုးကူးစက်နေသူ 9,100 ကျော်အထိရှိသွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။အဲဒီလိုအားလုံးနီးပါးဟာဆီရာလီယွန်၊ဂီနီနဲ့လိုင်ဘေးရီးယားနိုင်ငံတွေကဖြစ်ပါတယ်။လန်ဒန်မြို့မှာဒီကနေ့ကျင့်ပါတဲ့ညီလာခံကိုဆီရာလီယွန်သမ္မတအာနက်စတိုဘိုင်ကိုရိုမာလည်းတက်ရောက်ဖို့ရှိပေမဲ့သူ့လေရင်စက်ပိုင်းဆိုင်ရာအခက်အခဲဖြစ်တပေါ်ခဲ့တဲ့အတွက်တက်ရောက်နိုင်ငံချင်းမရှိပါဘူး
။အမေရိကန်နိုင်ငံတဝန်းပြန့်နှံ့နေတဲ့အသက်ရှူလမ်းကြောင်းကိုပြင်းပြင်းထန်ထန်ထိခိုက်စေတဲ့ virus ပိုးတစ်မျိုးကြောင့်သေဆုံးသူဟာ၄ယောက်ထက်မနည်းရှိသွားပြီလို့အမေရိကန်ကျန်းမာရေးရာရှိတွေကပြောလိုက်ပါတယ်။နိုင်ငံအရှေ့မြောက်ပိုင်း Rhode Island ပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်က10နှစ်အရွယ် Mickey Two ပါဝင်အခုသေဆုံးခဲ့ကြရသူတွေရဲ့ဖြစ်ရပ်မှာ Enterovirus EV68 လို့အထူးကောက်ခေါ်တဲ့ဒီ virus ပိုးကဘယ်လိုပုံစံနဲ့သေးသေးခဲ့တာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိသေးဘူးလို့ American ယောဂါပိုးထိန်ချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ရာရှိတွေကဆိုပါတယ် Washington DC နဲ့ပြည်နယ်ပေါင်း42ခုထက်မနည်းမှာလူ900လောက်ဒီ virus ပိုးကြောင့်ဖျားနာနေကြပြီးအများအပြားကလေးငယ်တွေဖြစ်တယ်လို့ CDC ဌာနကပြောပါတယ်ဒီ virus ပိုးဟာပုံမှန်အဖြစ်အဖြစ်များထက်ပေမဲ့ဒီနှစ်အတွင်းအတီးပြုတ်နိုင်တဲ့ယောဂါဖြစ်ပွားမှုပေါင်းကတော့အရင်ဖြစ်ပွားလေးရှိတဲ့ပုံမှန်အခြေအနေထက်ပိုများနေတယ်လို့ကျန်းမာရေးရာရှိတွေကသတိပေးထားပါတယ်တကယ်တော့ကြက်သွားတွေကျွတ်သားတွေအားနေပြီးမလွှရှားနိုင်တဲ့ဝေဒနာခံစားနေရတဲ့ကိုလိုရာဒိုဒန်ဗာမြို့ကကလေးငယ်တွေကနေဒီယောဂါကူးစက်ပြန်ပွားနိုင်ခြင်းရှိတာကိုသံသယရှိထားတာကြောင့်ကျန်းမာရေးရာရှိတွေကဆက်ပြီးစစ်ဆေးနေကြပါတယ်။ဒီ virus ပိုးကူးခံရသူတွေမှာကိုပူရာချောင်းဆိုးရာနဲ့အတူတခြားယောဂါလက္ခဏာတချို့တွေ့နိုင်ပြီးအထူးသဖြင့်ပန်းတိုင်ရင်ကျက်ယောဂါတွေမှာပြင်းပြင်းထန်ထန်အသက်ရှူရခက်တာမျိုးကြုံရနိုင်ပါတယ်ခင်ဗျာ။
အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာအချင်းထောင်မှာတည်တဲ့အချင်းချခံထားရတဲ့တက်ကြွလှုပ်ရှားသူကိုထင်ကျော်ကသူအစာငတ်ခံဆန္ဒပြနေတယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်နိုင်ငံတော်တည်ငြိမ်မှုပြပြအောင်လုပ်မှုနဲ့အာဏာပိုင်တွေကသူ့ကိုဖမ်းဆီးအပြစ်ပေးတာမခံရခင်အရင်တုန်းကလည်းကိုထင်ကျော်ဟာရန်ကုန်မြို့မှာအစာငတ်ခံဆန္ဒပြခဲ့ဘူးသူဖြစ်ပါတယ်ကိုထင်ကျော်ဟာဒီနေ့အစောပိုင်းတုန်းကပြည်ထောင်စုအစိုးရကိုအယုံကြည်မရှိကြောင်းဆရာဆရာနဲ့ဖြန့်ဝေရင်းရန်ကုန်မြို့မှာတကူတော့ဆန္ဒပြခဲ့တာဖြစ်ပါတယ်ဒီလိုဆန္ဒပြမှုတွေကြောင့်လဲထောင်ဒဏ်12နှစ်ကျော်ချမှတ်ခံထားရတာဖြစ်ပါတယ်ကိုရင်ကျော်က2009ခုနှစ်တုန်းကလည်းကုံစင်းလုံးကြီးမြင့်မှုတွေ short ချပေးဖို့ရန်ကုန်မြို့တင်ကြီးစည်းရှိမှာတောင်းဆိုဆန္ဒပြရင်ဖမ်းဆီးထောင်ချခံရဘူးသူဖြစ်ပါတယ
်။ဆိုမာလီနိုင်ငံဘွားအမေရိကန်နိုင်ငံသားသူကိုလွန်ခဲ့တဲ့၄နှစ်ကအမေရိကန်မှာခရစ်စမတ်ပွဲတစ်ခုတွင်ဘုံခွဲဖို့ကြံစည်မှုနဲ့ဒီနေ့ထောင်ဒဏ်အနှစ် 30 ချမှတ်လိုက်ပါတယ်။အမေရိကန်နောက်ပိုင်း Oregon ပြည်နယ်ကခရစ်စမတ်ပွဲတော်မိတိုင်ထွန်ခန္ဓာတစ်ခုမှာဘုံခွဲဖို့ကြံစည်ခဲ့သူမိုဟာမက်အိုစမန်မိုဟာမက်အနေနဲ့ဒီထောင်ဒဏ်အမိန့်မချခင်မှာတရားခွင်မှာတောင်းပန်ခဲ့ပါတယ်အခုလိုတောင်းပန်ရမှာသူကသူအရင်ပြောခဲ့တာတွေနဲ့လုပ်ခဲ့တာတွေဟာတကယ့်ကိုကြောက်မက်ဖွယ်ဆိုးွားခဲ့တာပါလို့ဝန်ခံခဲ့ပါတယ်ဒါပေမဲ့မိုဟာမက်ရဲ့ရှေ့နေတွေဘက်ကတော့ဒီထောင်ဒဏ်ဆုံးဖြတ်ချက်ကိုအယူခံဝင်သွားဖို့ရှိနေပါတယ်တကယ်တော့မိုဟာမက်ကဒီဘုံခွဲဖို့အတွက်လက်ကင်ဖုန်းခလုတ်နှိပ်ပြီးမှ2017ခုနှစ်နိုဝင်ဘာလကဖန့်ခံရတာပါဒါပေမဲ့သူတုံးခဲ့တဲ့လက်ကင်ဖုန်းဟာအယ်ကိုက်ဒါရောင်ဆောင် American Talent FBI ရာရှိသူကအထူးလုပ်ပေးခဲ့တာမျိုးအခုလိုဘုံမခွဲခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတကိုအန်ဒီရဲ့ဖြစ်စဉ်နဲ့လုံခြုံရေးလက်ဟာမှုကြီးနှစ်ခုဖြစ်သွားပြီးခဲ့တဲ့နောက်ပိုင်း Secret Service လို့ခေါ်တဲ့အစ်စ်မြင့်ဆုံးလုံခြုံရေးအဖွဲ့အကြီးအကဲယာရုကနှုတ်ထွက်သွားပြီးယာယီအကြီးအကဲတူကိုခန့်အပ်တာဝန်ပေးလိုက်ပြီးဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကဓာတ်ကင်ဆောင်ထားတဲ့အမျိုးသားတအူသမ္မတအင်ဂျူရောချန်စီယိုကိုကြောလုံခြုံရေးအဖွဲ့တွေကိုတင်ဆောင်ပြီးအင်ဂျူရောတွေကိုဝင်ရောက်သွားခဲ့ပြီးတဲ့နောက်အစ်စ်မြင့်လုံခြုံရေးအဖွဲ့အကြီးအကဲဂျူလီယာပီယာဆန်ဘုတ်ထူးနစ်ကယာရုကနှုတ်ထွက်သွားတာဖြစ်ပါတယ်။အင်ဂျူရောချန်စီယိုကိုကြောဝင်သူအိုမာဂွန်ဇာလက်ကတော့သူ့ပေါ်တင်ထားတဲ့ဆွေးချက်တွေပေါ်အပြစ်မရှိကြောင်းဘုတ်ထူးနစ်က Washington DC မြို့တရားရုံးမှာထွက်ဆိုသွားပါတယ်။အစ်စ်မြင့်လုံခြုံရေးအကြီးအကဲဂျူလီယာပီယာPSN ဟာယာဒုကနှုတ်မထွက်ခင်တရက်လိုအင်္ဂါနေ့ကလုံခြုံရေးချုပ်ရင်းမှုနဲ့ပတ်သက်ပြီးလွှတ်တော်ကော်မတီရှေ့မှာကြားနာစစ်ဆေးခံခဲ့ပါတယ်
ဂျပန်နိုင်ငံမှာတော့ဆယ်စုနှစ်များစွာအတွင်းအဆိုးဝါးဆုံးဖြစ်ခဲ့တဲ့မီးတောင်ပေါက်ကွဲမှုကြောင့်သေဆုံးသူ48ယောက်ရှိသွားပြီလို့ဂျပန်ရာရှိတွေကအတည်ပြုပေးလိုက်ပါတယ်ပြည်ခဲ့တဲ့စနေနေ့ကအွန်တာကဲမီးတောင်ရုတ်တရက်ပေါက်ကွဲခဲ့ပြီးနောက်သေဆုံးသူများသူဟာတောင်တသမားတွေဖြစ်ပြီးတိထားသမျှတတိတောင်တသမားသေဆုံးသူအားလုံးကိုရှာဖွေတွေ့ပြီးသားဖြစ်ပြီးလို့နာဂန်နိုဒေသအာဏာပိုင်တွေကယူဆထားပါတယ်အခုလိုအချိန်မှာမီးတောင်နားမှာနေတဲ့လူတွေကတော့မီးတောင်နောက်တစ်ချိန်ပေါက်မှာကိုစိုးရိမ်နေကြပါတယ်တကယ်တော့ဒီမီးတောင်ပေါက်ကွဲမှုကြောင့်သေဆုံးခဲ့တဲ့တောင်တသမားအများစုရဲ့အလောင်းတွေကိုခီးသွားတွေအများပြားစုပြီးသွားလေလေရှိတဲ့ဖျားချောင်းရှိရာမီးတောင်ထိန်းတမ်းမှာတွေ့ခဲ့တာပါခင်ဗျာ
ကြော်ရပရင်းနဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါအခုအရင်ဆုံးတော့မြန်မာဆိုင်နိုင်ငံဆိုင်ရာသတင်းနဲ့ဆက်ပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကြည်တိမြို့ SSA မြောက်ပိုင်းအစိုးရတပ်အကြအနည်းဆုံးတိုက်ပွဲ9နေရာဖြစ်ပွားခဲ့ပါတယ်အရှိအလဲပိုင်းစစ်ဌာနချုပ်ကဒီလ3ရက်နေ့မှာကြည်တိမြို့နယ်တပ်ဖာဆောင်တရားကရှမ်းတပ်ဖွဲ့ကိုချက်ချင်းဆုတ်ခွာဖို့အကြောင်းကြားခဲ့ပြီးနောက်အခုလိုတိုက်ပွဲတွေစတင်ခဲ့တာဖြစ်ပါတယ်သတင်းအပြည့်အစုံကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြချပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေဟာဒီကနေ့မနေ့အစော6နာရီလောက်ကနေ7နာရီလောက်အတွင်း5ကြိမ်ဖြစ်ပွားခဲ့တာဖြစ်ပါတယ်လက်တလောတိုက်ပွဲဖြစ်တဲ့အခြေအနေကိုရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့အထွေထွေအတွင်းရေးမှူးဗိုလ်မှူးကြီးစက်ခွန်ဆိုင်ကအခုလိုပြောပါတယ်န
ေ့9နာရီ45မိနစ်မှာတိုက်ပွဲအခြေအနေဖြစ်တဲ့နေရာတာဖာဆောင်နဲ့ကုန်းမိုက်စင်တန်ဆိုတဲ့နေရာတချိန်တည်းနာရီတည်းနော်9နာရီခွဲမှာ၃နေရာဖြစ်တယ်တိုက်ပွဲနော်나이အတိတ်တက်တန်းချဲတနေရာကနောက်မမုံရောင်းနောက်ဖုံးမိုက်ရောင်းအဲအားနေရာအခုဒီတိုက်ပွဲကကျူးကျားအထင်သာဆုံးကတော့တာဖာဆောင်ကပဲအခုတိုက်နေတယ်အခုရေးနေတိုက်နေတော့မယ်တနေ့လုံးတိုက်နေတာ
တပ်ဖာဆောင်တရားအနီးမှာနေကင်း၁၂နှစ်လောက်ကတိုက်ပွဲအပြင်းထန်ဆုံးဖြစ်ခဲ့ပြီးညနေပိုင်းအထိတိုက်ပွဲဆက်လက်ဖြစ်နေပါတယ်တိုက်ပွဲအတွင်းထိခိုက်ကြဆုံးတဲ့သတင်းကိုတော့မသိရသေးပါဘူးအရှိအလဲပိုင်းတိုင်းစစ်ဌာနချုပ်ကဒီလာတရက်နေ့မှာတပ်ဖာဆောင်ကနေရှမ်းတပ်ဖွဲ့ကိုအ мян ဆုံးစုခွာခိုင်းခဲ့ပြီးတဲ့နောက်တိုက်ပွဲဖြစ်ပွားတာလို့လည်းပြောပါတယ
်မနေ့ကအပေါ်ကြီးပြောတာစုလားမစုဘူးလားဒါပဲလာမေးနေတာတရက်နေ့မင်းရလေ
တိုက်ပွဲဖြစ်ပွားရာဒေသအတွင်းမှာအစိုးရတပ်ဘက်ကအ ਨੇ ဆုံးတရင်ကိုရင်နဲ့လက်နက်ကြီးတပ်ဖွဲ့တွေလည်းရောက်ရှိနေတယ်လို့ဗိုလ်မှူးကြီးစက်ခွန်ဆိုင်ကပြောပါတယ်တပ်ဖွဲ့ဆောင်တံတားမှာဇွန်လ26ရက်နေ့ကနေ30ရက်အထိတိုက်ပွဲတွေဇက်တိုက်ဆူဆူလို့ဖြစ်ခဲ့ပြီးအဲ့ဒီနောက်မှာနှစ်ဖက်တပ်တွေအကြားမှာစီးရဲတင်းမာမှုတွေတောက်လျှောက်ရှိနေခဲ့တာဖြစ်ပါတယ်ဒီလိုစီးရဲတင်းမာတာတွေရှော့ချဖို့အတွက်ဇူလိုင်လဒုတိယပတ်မှာ SSA မြောက်ပိုင်းကိုယ်စားလှယ်အဖွဲ့ဟာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒူဥက္ကဋ္ဌဦးသိန်းစော်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဩဂုတ်လတတိယပတ်မှာနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်နိုင်ငံတော်သမ္မတနဲ့တွေ့ဆုံပွဲမှာတပ်ဖာဆောင်ကနေအစိုးရတပ်ကောရှမ်းတပ်ပါစုခွာကြဖို့နိုင်ငံတော်သမ္မတကပြောဆိုခဲ့ပါတယ် SSA မြောက်ပိုင်းကိုယ်စားလှယ်အဖွဲ့ကနိုင်ငံတော်သမ္မတနဲ့တွေ့ဆုံပြီးနေပြည်တော်ကအပြန်မှာနှစ်ဖက်တပ်တွေစုခွာဖို့အတွက်အရှိအလဲပိုင်းတိုင်းစစ်ထနာချုပ်ကိုတွားရောက်ဆွေးနွေးခဲ့ပေမဲ့ပြည်လည်မှုမရခဲ့ဘူးလို့လည်းဗိုလ်မှူးကြီးစက်ခွန်ဆိုင်ကပြောပါတယ်
အရှိအလဲပိုင်းစစ်ထနာချုပ်ခိုးလောင်ဖို့ကျွန်တော်တို့ဝင်တွေ့တယ်တိုင်းမှုကိုကိုနိုင်တဲ့ဝင်တွေ့တယ်တွေ့ပြီးအဲ့ case ကိုပြောပြတယ်သူကလည်းမေးတယ်သမရာကြီးပြောတာကျွန်တော်တို့ကဘယ်သူမှမနေနဲ့တာဖာဆောင်ပါကျွန်တော်တို့ထောက်ခံကြိုဆိုတယ်လို့ကျွန်တော်ပြောလိုက်တယ်ခင်ဗျားတို့ဘောလို့ကျွန်တော်တိုက်မှုကိုပြန်ပေးတယ်သူကအပြေမပြေဘူးခင်ဗျားတို့ဆုတ်ပါခင်ဗျားတို့ဆုတ်ပေးပါလို့ပြောတယ်သူတို့ဆုတ်မယ်ဆိုတာဘာမှမပြောဘူ
းလက်ရှိတိုက်ပွဲဖြစ်ပွားနေတာရက်ဆိုင်မှုအတွက် SSA မြောက်ပိုင်းဘက်ကပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုဆက်သွယ်အကြောင်းကြားထားပါတယ်ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကတာဝန်ရှိသူတဦးကတော့လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဘက်ကဟိုဘက်ဒီဘက်ညှိနှိုင်းနေတုန်းကရှိပါသေးတယ်ဖြစ်တာလည်းကျွန်တော်ဒီသေးမသိသေးဘူ
း။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဟာ2012ခုနှစ်ကအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ပေမဲ့အပြစ်ရက်ပြီးနောက်မှာတိုက်ပွဲပေါင်းအကြိမ်100လောက်ထပ်မံဖြစ်ခဲ့ပါတယ်။စတင်ပါလာနောက်ဆုံးပတ်အတွင်းကတော့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းရရှိဖို့အတွက်စက်တမအကြိမ်ဖြစ်ရန်ကုန်မြို့မှာ9ရက်ကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတစ်ကြိမ်ဆွေးနွေးပွဲမှာတော့အစိုးရစစ်ဘက်ဆိုင်ရာကိုယ်စားလှယ်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေအကြားမှာတင်းမာမှုတွေရှိခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့တယ်လို့နှစ်ဖက်ညှိနှိုင်းရမယ့်အချက်တွေလည်းပုံမှန်များပြားလာခဲ့ပါတယ်။ ဒီရပိုင်းတွေအတွင်းမှာတော့ကရင်ပြည်နယ်အတွင်းမှာအစိုးရတက်တဲ့ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတက်မတော် DKBA နဲ့တိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့သလိုရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာလည်းအစိုးရတက်တဲ့ကချင်လွတ်မြောက်ရေးတက်မတော် KIA တအန်းခေါ်ပလောင်မျိုးသားလွတ်မြောက်ရေးတက်ဖွဲ့ TNLA အကြားမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ
်။ကိုမိုးစောတင်ပြခဲ့တာပါရှင်။အခုသူတင်ပြခဲ့သလိုပဲရှမ်းတက်နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်နေစမှာပဲပြည်တွင်းကရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီကနေရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ဖို့ဒီကနေ့မနေ့အထိုင်းနိုင်ငံဘတ်ကောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြရမှာဆွေးနွေးပွဲကိုပြည်ထောင်စုဝန်ကြီးဦးအောင်မင်းဖွင့်ပွဲအခမ်းအနားတက်ရောက်ခဲ့တဲ့အပေါ်ရှမ်းလူမှုအဖွဲ့အစည်းတွေကကန့်ကွက်ခဲ့ကြတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရရှင်။
ဟုတ်ကဲ့ပါရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ရေးအတွက်ပြည်တွင်းကရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်ဖွဲ့စည်းတွေကနေဒီကနေ့ထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲရဲ့အဓိကရည်ရွယ်ချက်ကတော့ရှမ်းတန်တော်စစ်သတင်းဌာနအက်ဒီတာကိုဆိုင်းမင်းကအခုလိုပြောပါတယ
်။အဓိကကတော့ရှမ်းပြည်ညီညွတ်ရေးကိစ္စပဲ။ခုကအပြစ်ရက်တယ်ငြိမ်းချမ်းရေးတည်ဆောက်ကြတယ်တိုင်းငံလုံးအပြစ်ထရက်မယ်တိုင်းပြည်လုံးအတိုင်းအတာနဲ့ဖက်ဖက်ပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲလုပ်မယ်။အဲ့လိုမျိုးအခြေအနေမှာကဒီရှမ်းကဘယ်လိုကန်တာကနေပါမှာလဲပေါ့သူကဒီပါတီကလည်းနှစ်ခုဖြစ်နေတယ်တပ်မတော်ကလည်းနှစ်ခုသုံးခုဖြစ်နေတယ် SSCD SSA RCS SSA နောက်ပြီးတော့မှ NDA ESS မင်းလာတပ်ဖွဲ့ရှိသေးတယ်အမေမေအမျိုးသားရေးထဲကရင်ကြစစ်ရေးမလုံနိုင်ရင်မစည်းရုံးနိုင်ရင်နိုင်ငံရေးစပွဲကြီးဖြစ်လာတဲ့အချိန်ကျရင်တန်တတွေးဥတီချက်တစ်ခုတည်းနဲ့မတော်နိုင်မှဆိုလို့ပေါ့နော်လူထုတောင်းဆိုချက်အရယောက်ျောင်းဒီထိတ်ကြီးရှမ်းနဖွဲ့စည်းတွေလာတွေ့တာလေ
ပြည်တွင်းကရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်အဖွဲ့တွေအနေနဲ့ SSJAC လို့ခေါ်တဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီအမည်နဲ့အစည်းအဝေးကိုလှုပ်ဆောင်ခဲ့တာပါဒီကျင်းပနေတဲ့အစည်းအဝေးဖွဲ့ဘွဲကိုပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းအနေနဲ့တက်ရောက်မှာစကားပြောကြားခဲ့ပါတယ်ရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ဖို့အတွက်ကတော့လက်ရှိရှိနေတဲ့ပြည်တွင်းကရှမ်းလက်ငံရေးပါတီအချင်းချင်းပေါင်းစည်းနိုင်ရေးရှမ်းပြည်သမတော်များတစုတစည်းတဲ့ပေါင်းစည်းနိုင်ရေးအတွက်ရှမ်းဖွဲ့စည်းကနေအတိအကသာဆွေးနွေးသွားမယ်လို့လည်းကိုဆိုင်မင်းကပြောပါရယ်ဒီအစည်းအဝေးကနေအများကလက်ခံနိုင်တဲ့သဘောတူညီမှုပုံစံမျိုးနဲ့ဆွေးနွေးသွားမယ်လို့လည်းဆွေးနွေးပွဲမှာပါဝင်တက်ရောက်သူတို့ကပြောဆိုခဲ့ပေမဲ့လည်းအစည်းအဝေးနဲ့ပတ်သက်တဲ့အကြောင်းတွေကိုဖြေကြားပေးဖို့ကတော့ညှင့်ဆန်ခဲ့ပါရယ်ရှမ်းပြည်နယ်အထက်မှာဆိုရင်ပြည်တွင်းနိုင်ငံရေးပါတီတွေဖြစ်တဲ့ SNLD ခေါ်ရှမ်းမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့ကြားဖြူပါတီလို့ခေါ်တဲ့ရှမ်းတိုင်းတိုင်းများဒီမိုကရက်တစ်ပါတီဆိုပြီးအဓိကကျတဲ့နိုင်ငံရေးပါတီကြီးနှစ်ခုရှိပါတယ်။လာမယ့်2015ရွေးကောက်ပွဲအတွက်ပါတီပေါင်းစည်းနိုင်ရေးအတွက်ရှမ်းပြည်သူတွေကနေတွန်းအားပေးခဲ့ပေမဲ့လည်းမတူညီတဲ့နိုင်ငံရေးရည်ရည်ချက်အကြောင်းတရားတွေကြောင့်ပေါင်းစည်းရေးမှာအဟအသာတစ်ခုဖြစ်နေပါတယ်။အလားတူရှမ်းလက်နက်ကိုင်တပ်ဖွဲ့ထဲမှာလည်းတောင်ပိုင်းရှမ်းပြည်သမတော်ခေါ် RCSSSA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဥလွယ်မောင်ဦးစည်းတဲ့စိန်ကြော့ပြည်သူ့စစ်တပ်ဖွဲ့ရဲ့ NDAA ESS မိုင်းလန်တပ်ဖွဲ့အစရှိတဲ့လက်နက်ကန်တပ်ဖွဲ့တွေမတူကွဲပြားစွာရပ်တည်နေပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ခေါ် RCS SSA အနေနဲ့အခုလိုရှမ်းပြည်ညီညွတ်ရေးစည်းဝေးသက်ရောက်ရတဲ့အကြောင်းရင်းကိုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူမူးဆိုင်းဆိုင်မင်းကအခုလိုပြောပါတယ်။
ကျွန်တော်တို့နိုင်ငံရေးဖြည့်ရှင်းမဲ့နေရာမှာကျွန်တော်တို့အဖွဲ့အစည်းအနေနဲ့ကလည်းရှမ်းပြည်အတွက်ရည်တည်လို့မရဘူးပေါ့နော်။အဖွဲ့အစည်းမျိုးဆိုလို့ရှမ်းပြည်တပြည်လုံးကိုစားပြုပြီးရည်တည်ပြီးလို့မရဘူး။ဒါကြောင့်မို့အားလုံးတစ်စုတစ်စည်းတည်းပဲကျွန်တော်ဖြည့်ရှင်းလို့ရမယ်။ဒါကြောင့်မို့လို့ကျွန်တော်တို့တစ်ဖက်တစ်လမ်းနဲ့ညှို့မှုရအောင်တစ်ဖက်တစ်လမ်းကလည်းရှေ့လာမဲ့နိုင်ငံရေးပြဿနာတွေကိုအတူတူကဖြည့်ရှင်းလို့ရအောင်ဆိုပြီးတော့တွင်းတွေပွဲတွေတက်ရောက်ရချင်းဖြစ်ပါလေ။နိုင်ငံရေးဆွေးနွေးပွဲကကျွန်တော်တို့ကောင်းဆောင်ကြီးပိုင်းတွေရဲ့အမြင်သဘောထားဖြစ်လဲဆွေးနွေးလို့ရအောင်ဆိုတဲ့သဘောပါ။
ဒီကနေ့ကျင်းပတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီစည်းဝေးမှာဝန်ကြီးဦးအောင်မင်းမှာတက်ရောက်ခဲ့တဲ့ပုံမှာချင်းမှချေဆိုင်ရှမ်းလူမှုအဖွဲ့အစည်းတွေကနေကန့်ကွက်ခဲ့ကြပါတယ်။ဒီအချိန်လေးကိုတော့ချင်းမှချေဆိုင်ရှမ်းစာပေနဲ့ယဉ်ကျေးမှုကော်မတီဥက္ကဋ္ဌဆိုင်းချန်ရကအခုလိုပြောပါတယ်
။ကျန်းစီပြောကတော်တော်ကလည်းမခံဘူးလို့ပြောတယ်လေ။တယ်မခံတာကတော့ဦးအောင်မင်းကအဲ့ဒီဆွေးနွေးပွဲကိုလုပ်ပေးတာလို့ခင်နေတာပေါ့။ဆန္ဒကတော့အဲကိုဟာကိုပဲဆွနေစီနဲလို့ဟိုအမင်းကလာပြီးလုပ်ပေးတာကအဲတပေါမကြဘူးလို့
ဒီရှမ်းပြည်ဖွဲ့စည်းထိပ်တီးစည်းဝေးပွဲကိုရှမ်းမျိုးရာဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းဦးအသွင်းမှုစမ်းညွတ်လွင်ရှမ်းတိုင်းဒါများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်ဒူဥက္ကဋ္ဌဆိုင်းဆောင်စီတို့တက်ရောက်ခဲ့ကြတယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတော့ဒူဘူဂျုတ်ကြီးရွတ်စိတ်မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကနိုင်ရကကြီးဘူဂျုတ်စိတ်ထင်စိန်ကျော့ပြည်သူ့စစ်တပ်ဖွဲ့ကဥလွယ်မောင်တို့တက်ရောက်ခဲ့ကြပါတယ်ပြီးခဲ့တဲ့2005ခုနှစ်တုန်းကရှမ်းလက်ငံရေးကောင်းဆောင်တွေကနေရှမ်းပြည်အတိုင်းပင်ခံကောင်စီဖွဲ့စည်းတည်ထောင်မှုကြိုးစားမှုအပေါ်မှာမြန်မာစိုးရကနေပြည်ထောင်စုကနေခွဲထွက်ဖို့ကြံစီမှုမတရားသိမ်းပင်းဖွဲ့စည်းမှု Nanganda Ponga Mupomane, SN at the Oxa Contuune Sanulin, Miao Pine Shami Tamaro, Jige, Pujok City and Pawe, Gonsang Gugu, G later Tongani, Chamakebare, Tamara Uzense, Suyate, Lunyan Chana, Quijinia Chamane, Natonsen Hune, January La Loma, Bianle Lumio La Kerale, Chibare, Kumia.
Kunanko in the Dim people Tara Washing, Kudaka, American Asuyae, Ashana Pacific Data, the one Sasayi Bianle Gamu on Jupan and Muwada Aya, Asia Nanganunette, Tetewin Sasayama, Leshi Eleja Ugram Yamanangane, Sasaya Ayeji Jang, Tita Tinshara, Peso Murigo, Yoting Big Heavy, Peso Mutachu, the Biane Ganda Taraha, Yamananga at the Group Yamuya Hancheco, Miata on Tain Bira Pijang, the Ha American Air, Nangan Chaya Muwada go, Tinhazira Pitelo, Washington Muro, East Western Diet, Direct Dale Pite, Dr. Sadu Limaria Piovare, American Tayoya Pinyashi, Hobbia du Palaye, Sisinia, Yango Yoni, Doctor Sadu Limarigo, talking sewing at the Tantuisomian Tabarishin.
Come, Avishin. Lolose, I see a letter of that down you tarry. The morning I eat Usamu Kanganani Patelu, Doctor Sadu Limariga, Gulu, don't that like Barry?
Given the dramatic changes in Myanmar, Burma over the last 2-3 years, it's a signal.
ဆိဂနယ်အိမ်ပော့တ်အော့ဖ်ဆိဂနယ်အိမ်ပော့တန့်စ်သက်မြန်မာအစ်အေးဟိုးစတင်းအာဆီယံလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်အတွင်းမှာမြန်မာနိုင်ငံဟာအပြောင်းအလဲကြီးပြောင်းလဲလာခဲ့တာကိုတွေ့ရပါတယ်အခုဆိုရင်အာဆီယံကိုအင်ရှင်အဖြစ်တာဝန်ယူနေရပါပြီတည်တဲ့အတိုင်းပါပဲအရင်တုန်းကဆိုမြန်မာနိုင်ငံအာဆီယံအလဲကြဥက္ကဋ္ဌတာဝန်ယူမဲ့အရေးဖြစ်မှာဖြစ်ပါမလားဆိုပြီးတော့မေးခ ာနိုင်ငံကပူးပေါင်းညှိနှိုင်းရေးမှုအဖြစ်တာဝန်ယူထားတာပဲဖြစ်ပါတယ်စတေမာလာ28ရက်နေ့ကအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့မြန်မာနိုင်ငံသားဝန်ကြီးဦးနာမောင်လင်တို့နယူးယောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒါဟာမြန်မာနိုင်ငံမှာလက်ရှိအကောင့်ထဲပေါ်နေတဲ့ပြည်ပြင်ပြောင်းလဲရေးကိုထင်ဟပ်စေတဲ့လက္ခဏာတွေပဲဖြစ်ပါတယ်မြန်မာနိုင်ငံဟာအာဆီယံ10နိုင်ငံမှာလက်တွေ့ကျကျအပြည့်အဝပါဝင်လာတဲ့နိုင်ငံအဖြစ်ယက်တီနိုင်တာကိုလည်းတွေ့ရပါတယ
်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံနေတဲ့တစ်ချိန်တည်းမှာပဲပိတ်ဆို့မှုတချို့နဲ့ကန့်သက်ထားစေဖြစ်တဲ့အတွက်မြန်မာနိုင်ငံပေါ်ယက်တီတဲ့အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒဟာအပြုသဘောဆောင်တယ်လို့ယူဆလို့ရပါသလားဆိုတဲ့အမေးကိုတော့ဒေါက်တာလီမားရေးကအခုလိုဖြေပါတယ်
I think US foreign policy towards Burma reflects Burma, which is US foreign policy is in transition. Burma is in transition. So to me,
American ye myama nangan apo tha shi de nangan jae muara ha myama pi ye lat shi che ni paw ma mu di pi lo tin hat da phit par le. American ye nangan jae muara ha atwin ku pyaung ni de lo myama pi ye nangan jae muara ha le atwin ku pyaung ye kala ma shi ni ze phit da chaung han jet nyi de lo pyo nai ma le.ဒါကြောင့်နှစ်ဖက်ဆက်ဆံရေးတိုးတက်မဲ့အခြေအနေကိုတိစောက်နိုင်မှာဖြစ်ပါတယ်။တန်တမာရေးလူမှုရေးစီးပွားရေးလူထုအခြေပြုအဖွဲ့အစည်းစတဲ့နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်ကြဖို့ဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရဲ့ဒစိတ်ဒေသအရာပိတ်ဆို့မှုတချို့ကိုတော့ကန့်သက်ထားစေဖြစ်ပါတယ်။တခြားနိုင်ငံတွေမှာလိုပဲမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလုံးဝအပြုသဘောဆောင်တာလည်းမဟုတ်သလိုလုံးဝအစိုးမြင်တဲ့သဘောလည်းမဟုတ်ပါဘူး။ဒါပေမဲ့အကျိုးစီးပွားနဲ့ရှင်တဲ့အသာစီးရမယ့်အနေအထားအရအပြိုင်ဆိုင်ဆက်ဆံတာလည်းဖြစ်နိုင်တယ်လို့သုံးသပ်မိပါတယ်အဓိကကြတဲ့တိတာထင်ရှားတဲ့ပိတ်ဆို့မှုတွေကိုရုတ်သိမ်းပြီးတော့မပြောပါတော့တဲ့ပိတ်ဆို့မှုတွေကိုတပြိုင်တည်းကန့်သက်ထားတာဟာနိုင်ငံအတွင်းအသွင်ကူးပြောင်းရေးဟန်ချက်ကိုထိန်းပေးတာဖြစ်တဲ့အတွက်အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒကိုထင်ဟပ်စေတာပဲဖြစ်ပါတယ
်သမရဥပမာဟာအရှိအာရှထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်မြန်မာနိုင်ငံကိုနိုဝင်ဘာလအတွင်းလာရောက်ဖို့ရှိပါတယ်သမရဥပမာမြန်မာပြည်ကိုမလာခင်မှာမြမရေးနဲ့ပတ်သက်လို့ဒေါက်တာစာတူးလီမရေးကအခုလိုထောက်ခံအကြံပြုချင်ပါတယ်တဲ့
Well if I ever had the chance I guess I would say first of all that I would congratulate him on the initiative shown by his administration in opening up this relation
ပထမဆုံးအနေနဲ့အမေရိကန်အစိုးရရဲ့ထိတွေ့ဆက်ဆံရေးမူအရပြန်လည်ဆက်ဆံနိုင်ခဲ့တာကိုဂုဏ်ယူကြောင်းပြောလိုပါတယ်သမရဥပမာကမြမအသွင်ကူးပြောင်းရေးကာလကိုအခွင့်ကောင်းယူပြီးတော့ပြန်လည်ဆက်ဆံခဲ့တာလို့ယူဆပါတယ်အမေရိကန်စနစ်အရလှုပ်လို့ရတာကန့်သက်ထားတာတွေကြားထဲကထိတွေ့ဆက်ဆံဖို့အစပြိုးနိုင်ခဲ့တာကိုပဲချီးကျူးရမှာပါဒုတိယချက်ကတော့ကျွန်တော်ရဲ့မြန်မာပြည်ခီးစဉ်အတွေ့အကြုံအရမြန်မာပြည်သူတွေမှာအင်အားတွေစိတ်ဝင်စားမှုတွေအပြည့်ရှိနေတာကိုတွေ့ရပါတယ်လူငယ်တွေဟာလည်းပြင်ပလောကနဲ့ထိတွေ့ဖို့စိတ်ပြင်းပြနေတာကိုတွေ့ရပါတယ်မြန်မာပြည်မှာကပြင်ပလောကကထိတွေ့ဆက်ဆံဖို့အရင်အမြစ်ကမရှိသလောက်ရှားပါတယ်ဆွမ်းဆောင်ရေးကလည်းအကန့်အသတ်တွေရှိပါတယ်အကောင်းဆုံးဖြစ်အောင်ဘလို့လုပ်ရမလဲဆိုတဲ့နီလန်းတွေရှာဖွေနေကြစေလို့ယူဆပါတယ်။ဒါကြောင့်သမရဥပမာအစိုးရအနေနဲ့မြန်မာလူငယ်တွေရဲ့လိုအပ်ချက်တွေကို တဖက်တလန်းကထောက်ပံ့ကူညီပေးဖို့ထောက်ခံအကြံပြုချင်ပါတယ
်ဆက်လက်ပြီးတော့ဒေါက်တာစာတူးလီမာကြီးကအာဆီယံအသင်းနဲ့ပတ်သက်ပြီးလူမှုအကြအသိပညာပေးဖို့လိုအပ်တဲ့အကြောင်းမြန်မာနိုင်ငံအနေနဲ့အာဆီယံနိုင်ငံတွေထဲမှာတည်းမကပဲနိုင်ငံတကာမှာဝင်ဆက်အောင်အရေးပါအရာရောက်အောင်အောင်မြင်အောင်လုပ်ဖို့ဆိုရင်ပြည်သူတွေကြားမှာအင်္ဂလိပ်စကားပြောကျွမ်းကျင်မှုစွမ်းဆောင်ရည်မြန်မာရေးလူမှုဘဝဖွံ့ဖြိုးရေးအခြေခံအဆောက်အုံခိုင်မာရေးစတာတွေကိုလှုပ်ပေးဖို့လိုသလိုလူမှုစည်းဝါကျန်းမာရေးစတဲ့စိန်ခေါ်မှုပြဿနာတွေကိုလည်းဖြေရှင်းပေးရမှာအမေရိကန်ပြည်ထောင်စုအနေနဲ့အထောက်အကူပြုဖို့လိုတယ်လို့အကြံပြုလိုက်ပါတယ်ရှင
်ရာဇာဖျားဟောင်ကောင်မှာဒီမိုကရေစီတောင်းဆိုတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုကိုမြန်မာနိုင်ငံအစိုးရပိုင်းမီဒီယာတွေမှာလုံးဝမှောင်ချထားပါတယ်။ဒါဟာတရုတ်နိုင်ငံရဲ့ညွန်ညင်မာဝိုဆိုရင်လို့လား။ဒါမှမဟုတ်ကျောင်းသားတွေရဲ့ဒီမိုကရေစီတောင်းဆိုမှုပြန့်နှံ့လာမှာကိုပဲကြောက်လို့လား။အများပြည်သူဝန်ဆောင်မှုမီဒီယာအဖြစ်ပြောင်းလဲဖို့ကြိုးစားနေပါတယ်ဆိုတဲ့မြန်မာအစိုးရပိုင်းမီဒီယာတွေကတခြားအရေးကြီးတဲ့နိုင်ငံတကာသတင်းကြီးတပုတ်ကိုမှောင်ချထားခြင်းဟာလုတ်တင်တဲ့ကိစ္စလားမလုတ်တင်တဲ့ကိစ္စလားဆိုတာသောရရှင်များနဲ့အခုလာမယ့်စနေညတိုက်ရိုက်လေးဆိုင်အစည်းအဝေးမှာဆွေးနွေးရအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလိုသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ကြပါတယ်။
တိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်အပ်ပါရရှင်ကြာရပတင်းနေ့ညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျူရူကနေဖမ်းယူကြည့်ရှုနိုင်ပါရရှင်ခုကြန့်ရှိနေတဲ့အချိန်တွင်းမှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲကြီးညာပေးပါမယ်ရှင
်ဒီအစိုးရနဲ့နှိစက်တဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးဒီကနေ့ကြာတာပတင်းနေ့မှာယာရုကနှုတ်ထွက်မပေးဘူးဆိုရင်သူတို့အနေနဲ့အစိုးရအဆောက်အဦတွေကိုတင်ပိုက်ဆန္ဒပြသွားမယ်လို့ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကချင်းချောက်ထားပါတယ်အုပ်ချုပ်ရေးမှူးလွန်ချုံရင်းကိုကြာတာပတင်းနေ့ဒေသဆန်တော်ချုပ်ညသကောင်အထိနှုတ်ထွက်ပေးဖို့ဆန္ဒပြကြောင်းသားတွေကအချင်းပြေးထားတယ်လို့ကိုပိုင်အုပ်ချုပ်ခွင့်ဒဇယ်ပိုင်းရဟောင်ကောင်ကျွန်းမှာရှိတဲ့မစ္စတာလွန်းရဲ့ရုံးရှိမှာစခန်းထိုးဆန္ဒပြနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေကလေးကထောင်တောင်းချီတဲ့ဆန္ဒပြသူတွေမြို့အစ်စ်ပိုင်းနေရာအတော်များများမှာဖြန့်ကျက်နေရာယူဆန္ဒပြနေကြတာဖြစ်တယ်လို့အစိုးရအဆောက်အဦတွေကိုတင်ယူမဲ့ကိစ္စကတော့ဆန္ဒပြသူတွေအတွက်ကြီးမားတဲ့အရှင်မြင့်လှုပ်ရှားမှုဖြစ်ပါလိမ့်မယ်။ဒီချိန်ထဲမှာပဲဟောင်ကောင်ဆန္ဒပြပွဲတွေကိုထောက်ခံတဲ့အနေနဲ့ဖိလစ်ပိုင်ကတရုတ်ကောင်စစ်ဝင်ရုံးရှိမှာလူတချို့ဒီကနေ့ထိကင်ဆန္ဒပြကြကြပါတယ်ဒီအစိုးရအနေနဲ့ဟောင်ကောင်ဆန္ဒပြသူတွေကိုအင်အားသုံးမဖြည့်ရှင်းဖို့ဒီဖိလစ်ပိုင်ဆန္ဒပြသူတွေကတောင်းဆိုလိုက်ကြတာဖြစ်ပါတယ်တချိန်တည်းမှာပဲနယူးယောက်ဆန်ဖရန်စစ္စကိုဘော့စတန်ရှီကာဂိုစတဲ့မြို့ကြီးတွေအပါအဝင်အမေရိကန်နိုင်ငံကမြို့ကြီး40မှာလဲဒီဟောင်ကောင်ဒီမိုကရေစီအရေးဆန္ဒပြပွဲကိုထောက်ခံတဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်အနောက်အာဖရိကတိုက်မှာလူပေါင်း3,300ကျော်သေဆုံးခဲ့ရတဲ့အထိဆိုးဝါးစွာဖြစ်ပေါ်နေတဲ့ Ebola virus ပိုးကိုပြတ်သွားစွာဆုံးဖြတ်ချက်ချတက်ဖြစ်ချဖို့ဗြိတိသျှနိုင်ငံကြီးဝန်ကြီး Philip Hammond ကတိုက်တွန်းလိုက်ပါတယ်။အကျဉ်းထောင်မှာတည်ထောင်အကျဉ်းချခံထားရတဲ့တက်ကြွလှရှားသူကိုထင်ကျော်ကသူအဆန်ကခံဆန္ဒပြနေတယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်။နိုင်ငံတော်တည်ငြိမ်မှုပြပြအောင်လှုပ်ဆောင်မှုနဲ့အာဏာပိုင်တွေကသူ့ကိုဖမ်းဆီးအပြစ်ပေးတာမခံရခင်အရင်တုန်းကလည်းကိုထင်ကျော်ဟာရန်ကုန်မြို့မှာအဆန်ကခံဆန္ဒပြခဲ့သူဖြစ်ပါတယ်။ကိုထင်ကျော်ဟာဒီနေ့အစောပိုင်းကပြည်ထောင်စုအစိုးရကိုအယုံကြည်မရှိကြောင်းဆိုရဆန္ဒနဲ့ဖြန့်ဝေရန်ကုန်မြို့မှာတကူတော်ဆန္ဒပြခဲ့တာဖြစ်ပါတယ်
။တရင်အချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေအစီအစဉ်ထုတ်လို့ရင်မှုကမှတ်ခွန်ညို့ဖြစ်ပြီးအင်ဂျင်နီယာကတော့ဆူလီမန်တာဝါလီဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းထိုမီတာ71.25ရောကနေအတန်လွှင့်ပေးကြတာဖြစ်ပါတယ်။နောက်နှနာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါရှင်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.